အီရန်နိုင်ငံရဲ့နျူကလ িয়ার ရေးနဲ့ပတ်သက်လို့အီရန်နိုင်ငံနဲ့ရရှိခဲ့တဲ့သဘောတူညီချက်ကိုအမေရိကန်လွှတ်တော်မှတုံ့တက်ဖို့အတွက်သမ္မတဥဘမအစိုးရကတင်းငွေနေနေမှာလွှတ်တော်ကိုပေးပို့လိုက်ပါပြီ။ဒီသဘောတူညီချက်ကိုတင်းလာနေကစပြီးတော့ရပ်ပေါင်း60အတွင်းလွှတ်တော်မှတုံ့တက်ကြမှာဖြစ်ပါတယ်။သဘောတူညီချက်ကိုအတည်ပြုမလားကန့်ကွက်မလားဆိုတာကိုလွှတ်တော်အမတ်တွေနဲ့မဲခွဲဆုံးဖြတ်ရမှာဖြစ်ပြီးတော့ Republican လွှတ်တော်အမတ်တချို့ကတော့ကန့်ကွက်မယ်လို့အခိုင်အမာပြောဆိုနေကြပါတယ်။အီရန်ရဲ့သဘောတူညီချက်ပေါ်တန်ဇီးယားရှိနေတဲ့ Republican အမတ်တွေဥဆောင်နေတဲ့လွှတ်တော်ကနေအတည်ပြုချက်ရအောင်လုပ်ဖို့သမ္မတ Barack Obama အတွက်တကယ်ကိုစင်ခေါ်မှုဖြစ်လိမ့်မယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်တဲ့ Republican အမတ်ဖြစ်သူ Mitch McConnell ကပြောဆိုပါတယ်။ဒီသဘောတူညီချက်ကအီရန်နျူကလ িয়ার အစီအစဉ်ကိုတကယ်အဆုံးသတ်စေမှာတဲ့အီရန်ဘက်ကလက်ခံလာအောင်အကောင်းဆုံးညှိနှိုင်းထားတဲ့သဘောတူညီချက်ဖြစ်တယ်လို့ Mr. Mitch McConnell ကပြောဆိုပါတယ်။သမ္မတဥဘမကတော့အခုရရှိလိုက်တဲ့သဘောတူညီချက်ဟာအီရန်ကနျူကလ িয়ার လက်နက်မထုတ်လုပ်ဖို့ဘယ်သူမှမလုပ်နိုင်ဘူးတဲ့အားထုတ်မှုတွေနဲ့တားဆီးထားတာဖြစ်တယ်ဆိုပြီးတော့နိုင်ငံတော်ကိုအပတ်စဉ်ပြောဆိုခဲ့တဲ့မိန့်ခွန်းထဲမှာအခုလိုပြောကြားခဲ့ပါတယ
် With this deal international inspectors will have access to Iran's entire nuclear supply chain. The verification process set up by this deal is comprehensive.
အခုသဘောတူညီချက်အရအီရန်ရဲ့နျူကလ িয়ার ဆိုင်ရာနဲ့ပတ်သက်တဲ့ထုတ်လုပ်မှုဖြန့်ဖြူးမှုအဆင့်အလုံးကိုနိုင်ငံတကာကြွမ်းကျင်သူတွေကစစ်ဆေးနိုင်မှာဖြစ်ပါတယ်။သဘောတူညီချက်မှာထည့်သွင်းထားတဲ့စစ်ဆေးရေးလုပ်ငန်းစဉ်တွေထဲမှာကျေပြန့်တဲ့ပြည်စုံမှုတွေထဲထဲဝဝင်ရှိနေမှာဖြစ်ပါတယ်။အီရန်ကပေးထားခဲ့တဲ့ခရီးတိုင်းတကယ်တီအောင်ကျွန်တော်တို့ကအသေးချာလှုပ်ဆောင်နိုင်မှာဖြစ်တယ်လို့သမ္မတဥဘမကအပတ်စဉ်မိန့်ခွန်းထဲမှာပြောကြားသွားခဲ့တာပါ။နျူကလ িয়ার ဆိုင်ရာသဘောတူညီမှုကိုလွှတ်တော်ကနေကန့်ကွက်မှုမှန်သမျှကိုဗီဒီယိုအာဏာသုံးပြီးတော့ပယ်ချမယ်လို့လည်းသမ္မတဥဘမကကတိပြုထားခဲ့ပါတယ်။ဒီသဘောတူညီချက်ပေါ်အမေရိကန်ပြည်သူတွေရဲ့ထောက်ခံမှုရဖို့အတွက်အားထုတ်တဲ့အနေနဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းနိုင်ငံရေးရဩဇာညောင်းတဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာတင်းငွေနေနေကပါဝင်ဆွေးနွေးခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার သဘောတူညီမှုဟာနိုင်ငံပေါင်း9နိုင်ငံကထိပ်တန်းတန်တမာနေကြလနဲ့ချီပြီးတော့ညှိနှိုင်းဆွေးနွေးကြတာဖြစ်ပြီးရရှိခဲ့တဲ့သဘောတူညီချက်ဖြစ်တယ်လို့ပြောဆိုပါတယ်။နိုင်ငံတကာတမိုင်းဝင်သဘောတူညီမှုရရှိပြီးခဲ့တဲ့နောက်ဒီပေါ်မှာကန့်ကွက်နေကြတဲ့အစ္စရေးနိုင်ငံစီကိုအမေရိကန်ကာကွယ်ဝန်ကြီးအက်ရှ်ကာတာတွားရောက်နေပါတယ်။သဘောတူညီမှုဟာတမိုင်းဝင်အမှားတစ်ခုဖြစ်တယ်ဆိုပြီးတော့ပြောဆိုနေတဲ့အစ္စရေးဝန်ကြီးချုပ်ရဲ့သဘောထားပြောင်းသွားအောင်သူ့အနေနဲ့စူးစမ်းမှာမဟုတ်ပေမဲ့အမေရိကန်နဲ့အစ္စရေးနိုင်ငံကြားစီးရေးရပူးပေါင်းဆောင်ရွက်မှုတွေပိုးပြီးတော့ခိုင်မာစေဖို့အတွက်မျှော်လင့်တယ်လို့ဝန်ကြီးကာတာကခီးစဉ်မတိုင်ခင်မှာပြောကြားခဲ့ပါတယ်။